COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့အင်ဒိုနီးရှားနိုင်ငံမှာအလားအလာရှိတဲ့ကာကွယ်ရေးဆီတမျိုးကိုလူတွေနဲ့စတင်ဆန်းသက်တော့မှာဖြစ်ပါတယ်။နိုင်ငံပိုင် Biopharmacy ကုမ္ပဏီနဲ့တရုတ်နိုင်ငံအခြေစိုက် Sinovac ဆီကုမ္ပဏီတို့ပူးပေါင်းပြီးကာကွယ်ဆေးဆန်းသက်မှုတတိယအဆင့်အတွက်စတင်ပြင်ဆင်နေပြီဖြစ်ပါတယ
်
။ကျွန်တော်တို့ကိုယ်ပိုင်ကာကွယ်ဆေးရှိဖို့လိုပါတယ်။ဒါမှကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးပြုနိုင်မှာပါ။အခုထိတော့လိုက်ဝယ်နေရတာပါ။Biopharma ကအရှိတောင်အရှမှာအကြီးဆုံးနိုင်ငံပိုင်ဆေးကုမ္ပဏီဖြစ်ပါတယ်။ကျွန်တော်တို့ကိုယ်ပိုင်ကာကွယ်ဆေးထုတ်နိုင်ပါတယ်လို့သုတေသနအဖွဲ့အကြီးကခုစနန်ဒီရာစမီလ်ကပြောသွားတာပါ။အသက်18နှစ်ကနေ59နှစ်အတွင်းရှိမိမိသဘောဆန္ဒအရဆန်သက်ခံလိုသူ1600နဲ့ကာကွယ်ဆေးတတိယအဆင့်ဆန်သက်မှုတွေကိုဩဂုတ်လ17ရက်နေ့မှာဗန်တောင်းမြို့တက္ကသိုလ်ကသုတေသနပညာရှင်တွေဦးဆောင်ပြုလုပ်သွားမှာဖြစ်ကြောင်းဂျာဗာပြည်နယ်အစိုးရဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အခုလက်ရှိအင်ဒိုနီးရှားမှာ COVID-19 ကူးစက်ခံထားရသူ3,100ကျော်နဲ့သေဆုံးသူ9,000ကျော်ရှိပြီးအရှေ့အာရှမှာကူးစက်မှုအများဆုံးဖြစ်နေတာပါ။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကာကွယ်ဆေးဆန်သက်မှုပေါင်း100ကျော်ဆန်သက်နေပြီးအလားအလာရှိတဲ့ကာကွယ်ဆေးတရားစင်လောက်ကိုလူတွေနဲ့စတင်ဆန်သက်နေတာဖြစ်ပါရဲ့ရှင်။